မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါရစေကျွန်မအင်ဂျင်နိုင်ပါလာမယ့်ဖေဖော်ဝါရီလ1ရက်ဆိုရင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာနှစ်နှစ်ပြည့်ပါပြီဒါကြောင့်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေမြန်မာနိုင်ငံကိုဒီမိုကရေစီရေးလမ်းကြောင်းပေါ်ပြန်ပြီးရောက်အောင်လှုပ်ရှားနေတဲ့လူငယ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ NLD လွတ်တော်အမတ်ထဲဒီထဲမှာအသက်အနည်းဆုံးတဦးလည်းဖြစ်တဲ့နောက်လက်ရှိတီထောင်စုလွတ်တော်ဦးစားပြုကော်မတီ CRPH ရဲ့ကြော ქვენ ရလည်းဖြစ်တဲ့ကိုစီတူမောင်ကိုဆက်ပြီးမေးမြန်းထားပါရစေ။မင်္ဂလာပါကိုစီတူမောင်ရေ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
အဲ့တော့အခုဆရာနာသိမ့်ပြီးနောက်ပိုင်းမှာလက်ရှိဒီလွှတ်တော်ကိုယ်စားလှယ်ဒီဘက်ကလှုပ်ရှားမှုတွေပေါ့နော်အဲ့တော့ကိုစီတူမောင်ဒီတာဝန်ယူပြီးတော့လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေကပြောပြလို့ရမလားရှင
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်အနေနဲ့ကတော့ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီမှာအဲဒီအခုပါဝင်ပါတယ်နောက်တစ်ခုကတော့နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်လဲကျွန်တော်ပါဝင်နေသလိုတစ်ဖက်မှာအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီပေါ့နော် NUCC ရဲ့ကောင်စီဝင်ဖြစ်လဲရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့အနေနဲ့ဆီလွတ်တဲ့ဒီကိုယ်စားလှယ်ထဲမှာကျွန်တော်ပါပါတယ်အဲနောက်ထပ်အခုလက်ရှိကာလမှာတော့ကျွန်တော်တို့အားလုံးကြိုးစားနေတဲ့အတွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပေါ့နော် transitional constitution ရေးဆွဲရေး working group မှာလည်းကျွန်တော်တို့ပါဝင်နေပါတယ်နောက်ဆုံးပါလေးလုပ်နေလည်းမင်းတော့ကျွန်တော်တို့လက်ရှိအနေထားမှာတော့ဒါအခုစစ်ကောင်စီပေါ့နော်အကြမ်းဖက်စစ်ကောင်စီကနေပြီးတော့စိတ်ကူးယဉ်နေတဲ့2023ခုနှစ်အဲဒီတရားမဝင်အထူးရောက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ joint action plan ပေါ်မှာကျွန်တော်တက်ဆိုင်ရပလက်ပေါင်းနေရနေပြီးတော့အကောင့်တွေပေါ်ဆောင်ရွက်နေတာရှိပါတယ်ခင်ဗျာ
အဲ့တော့ဒီ2021 February မှာဆရာနာတင်ခဲ့တဲ့ကိစ္စမှာဒီစန့်ကျင်တာပေါ့နော်တတိုင်းတပြည်လုံးကပြည်သူတွေအကုန်လုံးကဒါကန့်ကွက်စန့်ကျင်ဆန္ဒပြခဲ့ကြတယ်အဲ့ဒီလှုပ်ရှားမှုမှာဆိုရင်လူငယ်တွေရဲရင်နဲ့ဥဆောင်ပါဝင်တာတွေလည်းတွေ့ရပါတယ်ဆိုတော့အခုနှစ်နှစ်ကြာလာပြီးတဲ့နောက်မှာဒီအာနာသိမ့်မှုကိုစန့်ကျင်တဲ့လူငယ်တွေရဲ့လှုပ်ရှားမှုနောက်ဆုံးအခြေအနေရောကိုစီတူမောင်ဘယ်လိုမြင်လဲရှင
့်လက်ရှိဟိုဘောနော်ဟိုနွေဦးတော်လိုင်းရဲ့အစအနေပြန်ပြီးတော့သုံးသပ်ရရင်နွေဦးတော်လိုင်းရဲ့အစမှာဟိုနေပယ်စုံကလူငယ်တွေပါလာကြတယ်ပေါ့ဥမာအဖင်ဂီတာနေပယ်ရသူတွေပါလာတယ်နောက်ပြီးတော့တခြားနီးပညာကျွမ်းကျင်တဲ့လူငယ်တွေပါလာတယ်ဆန္ဒပြမှုတွေစံတက်တဲ့အတွေ့အခေါ်တွေနဲ့ဆန္ဒပြမှုတွေ performance တွေအများကြီးလုပ်နိုင်ခဲ့တယ်။ကဘာရဲ့စိတ်ဝင်စားမှုတွေရတယ်ပေါ့နော်။ဆိုတော့အခုအဲ့မှာလူငယ်တွေကြွေးကြော်တာတခုရှိရတာ။ဘာလဲဆိုတော့တို့ကကျွန်တော်တို့ကလူငယ်တွေပါ။ကျွန်တော်တို့မှာအနာဂတ်ရှိတယ်ဆို။ဆရာနာတင်ပြီးလိုက်တယ်လူငယ်တွေကတို့အနာဂတ်ပြောက်တယ်လို့ခံစားရတဲ့အတွက်ကြောင့်ဒီဒီအခုဆရာနာတင်နေဆိုတာကမြန်မာပြည်နိုင်ငံရေးတမိုင်းမှာဟိုယဉ်ကျေးမှုကြီးတခုလို့ပေါ့နော်။ဟိုအစင်လာတခုလို့ဖြစ်သွားမှာကိုတို့ဆိုတယ်။အဲ့အတွက်ကြောင့်တို့လမ်းမို့တက်လာပြီးတော့ဒီလူတွေဆိုင်းလုံးနေနဲ့ဟလာဆန္ဒပြလို့ရတဲ့အခြေအနေမှာလေလူငယ်တွေကသူတို့ရဲ့တာဝန်ကိုကျေခဲ့ကြတယ်။ဆောပိုင်းမှာတော့စစ်တပ်ရဲ့ရန်ကားရဆက်မှုသူတို့အနေနဲ့ရေတိုင်းကြီးအဖုံးကြီးဟလာပိုက်တွေနောက်ပြီးတော့တဲအိတ်တွေကားပြီးတော့သူတို့ဟိုခုခံပြီးသူတို့ကိုသူတို့ဟလာ defense လုပ်ခဲ့ကြတယ်ပေါ့နော်။နောက်ပိုင်းကျတော့ဆန္ဒပြပွဲကနေနောက်ထပ်တစ်ဆင့်သူတို့ကိုယ်တိုင်ဆန္ဒပြတာမဟုတ်တော့ဘဲနဲ့ဆန္ဒကိုလက်တွေ့အကောင့်တွေပေါ်ရမယ်လို့သူတို့နားလည်လာတယ်လို့ကျွန်တော်မြင်တယ်။ဆိုလိုတာကယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဒီမိုကရေစီစနစ်တခုကိုချင့်တုံးနဲ့ယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဆန္ဒပြတယ်ဆိုတာဟာတက်ဆိုင်ရာအစိုးရကြီးကနားလည်လက်ခံလာအောင်ပြုပင်ပြောင်းလဲမှုရှိလာအောင်လို့ထုတ်ဖော်ဆန္ဒပြတာဒါပေမဲ့ယဉ်ကျေးတဲ့လူ့အဖွဲ့အစည်းမဟုတ်ဘဲနဲ့လက်နက်အားကိုနဲ့မယိုင်းနိုင်ထက်စီးနှင်းလုပ်တဲ့လူ့အဖွဲ့အစည်းမှာကျတော့ဆန္ဒကိုပြလို့မရဘူးဆိုတာသူတို့နားလည်ပါတယ်အဲ့တည်းကြောင့်ဆန္ဒကိုလက်တွေ့အကောင့်တွေပေါ်တဲ့တော်လန်ရေးရဲ့နောက်တစ်ဆင့်ကိုအားလုံးကတလန်းလာကြပြီအဲ့တော့ဘာဖြစ်လာလဲဆိုတော့အခုကျွန်တော်တို့အားလုံးတချို့လူငယ်တွေအားလုံးကဒီဟိုတက်ဆိုင်ရာအီအောက်နေနေတွေကိုရောက်လာခဲ့တယ်။အဲဒီမှာခုခံတော်လန်စစ်ကိုအဲဆင်နွှဲမယ်ဆိုတဲ့အဲစိတ်တက်တွေနဲ့သူတို့အားလုံးကတော်လန်ရေးရဲ့နောက်တစ်ဆင့်မှာထပ်ပြီးပါလာကြတယ်။ဆိုတော့နောက်တစ်ခုကကျွန်တော်သတိပြုမိတဲ့လောက်ပေါ့ဟိုခုနောက်ပိုင်းမှာပြည်တွင်းထဲမှာရှိနေတဲ့လူငယ်တော်တော်များများဒီ passport ရုံးလိုနေရာမျိုးတွေမှာပေါ့နော်။အများကြီးတန်းစီပြီးတော့ passport တွေကိုဟိုတိုးဝေပြီးတော့ဟိုစောင့်ဆိုင်နေတဲ့အမြင်ကွင်းတွေလည်းကျွန်တော်တွေ့ရတယ်။အဲ့ဒါဘာလို့ပြောရလဲဆိုတော့ဟိုမြို့ပေါ်တွေမှာသူတို့မနေကျင်တော့ပြောကျင်တာကဟိုဖွင့်ပြလိုက်လို့ရှိလို့ရှိရင်အားလုံးဟာဒီစစ်အုပ်ချုပ်ရေးအောက်မှာတနည်းနည်းနဲ့မပတ်သက်ခြင်းမင်းနဲ့ဟိုသူတို့ရဲ့အနာဂတ်အတွက်ကောင်းရာကောင်းကြောင်းသူမဟုတ်သူတို့တွေရဲ့ဒီတိုင်းပြည်အတွက်ကောင်းရာကောင်းကြောင်းတကူနီလန်တစ်ခုခုကိုတော့ရွေးချယ်နေကြတဲ့သူတွေအဲ့ဒါစစ်အုပ်ချုပ်ရေးဖြစ်သွားတဲ့ဒါကဟိုပွင့်လင်းပါတော့စိုးချိုးတွေပေါ့နော်ဒီတက်ရောက်မှုတွေလို့တော့ဟိုကျွန်တော်ကမြင်တယ်ဆိုတော့ဟိုတရင်သမားတွေထဲမှာဆိုလေဒီလိုတရင်သမားတော်တော်များများလူငယ်တွေကဆိုတော့တရင်သမားတွေတော်တော်များလဲအဲဒီအခုဒုတိယနိုင်ငံလိုနေရာမျိုးတွေမှာတိမ်းရှောင်ပြီးတော့ရောက်ရှိနေတဲ့တရင်သမားတွေလည်းရှိတယ်တော်ရင်လူမြောက်နေမြေတွေမှာဆက်လက်ပြီးတော့သူတို့ရဲ့တရင်သမား life ကိုသူတို့ struggle လုပ်ရင်းနဲ့ဆက်ပြီးတော့ဟိုရှင်တန်လှုပ်ရှားနေတဲ့သူတွေလည်းရှိတယ်ဒါမျိုးတွေလည်းကျွန်တော်ဟိုကြုံခဲ့တွေ့ရပါဘူးเนาะ ဆိုအဲ့လိုမျိုးနေထားတော့မြင်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာဒီဆရာနာတိမ့်မှုကိုဟိုစန့်ကျင်လှုပ်ရှားတဲ့အဲဒီဟိုဆန္ဒပြမှုတွေပေါ့နော်ဒီအာနာသိမ့်ပြီးဂါဇာမှာဒီရန်ကုန်မြို့မှာဆိုလို့ရှိရင်လေကိုစီသူမောင်ကိုတိုင်းတဲ့ဒီလွတ်တော်လူငယ်လွတ်တော်အမတ်တအုပ်လေးနဲ့ပါဝင်ခဲ့တာတွေ့ရတယ်ဟောပြောတာတွေတွေ့ရတယ်ဆိုတော့အခုဒီ AAPP ဒီနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အစီရင်ခံစာအရဆိုရင်လေစစ်ကောင်စီကနေပြီးတော့ဒီလိုဒီမိုကရေစီလှုပ်ရှားမှုတွေကိုဖိနှိပ်တဲ့အတွက်ကြောင့်တည်ဆုံးခဲ့ရတဲ့လူတွေထဲမှာလူငယ်တွေအများစုပါတယ်အထူးသဖြင့်အသက်16နှစ်ကနေပြီးတော့ဒီ30ကျော်အရွယ်ပတ်ဝန်းကျင်900ကျော်လောက်ပါဒီဖိနှိပ်မှုကြောင့်ပေါ့နော်တည်ဆုံးခဲ့ရတယ်ဆိုပြီးတော့ပူဖော်ပြထားတယ်နောက်လူငယ်တွေထောင်ထဲချပြီးတော့လည်းဖမ်းဆီးအကျဉ်းချခံထားရတယ်ပေါ့နော်ဆိုတော့ကစစ်ကောင်စီရဲ့ဒီလိုဖိနှိပ်မှုတွေလူငယ်တွေပေါ်သူတို့ဟိုပြစ်မှတ်ထားပြီးတော့ဖိနှိပ်တဲ့ဟာတွေကအခုလက်ရှိလူငယ်တွေရဲ့လှုပ်ရှားမှုတွေတိုင်းပြည်ကိုဒီမိုကရေစီပြန်ပြီးတော့တည်ဆောက်မှာတွေပဲဖြစ်ဖြစ်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေအပေါ်မှာဒီလိုဖိနှိပ်မှုတွေကဘယ်လိုတက်ရောက်မှုရှိလဲရှင
်ကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တို့2000ခုကာလကလည်းဒီလိုပဲလူငယ်တွေပါကြတယ်ပေါ့နော်အဲ့ဒီမှာကဟိုဖိနှိပ်မှုပေါ်တက်ရောက်မှုလို့ပြောရင်တော့ဟိုအရင်တော့ဆိုလို့ရှိရင်တနတ်တန်တစ်ချက်ကစေစုနှစ်နှစ်စုစာလောက်အတန်တိတ်သွားတတ်တယ်ပေါ့2000ခုကာလနဲ့နှိုင်းရှင်ပြီးပြောရင်ကျွန်တော်အဲ့တော့လည်းလူငယ်တွေပါခဲ့တာပဲအဲ့တော့စက်တင်ဘာလ18ရက်နေ့ကနေ26ရက်နေ့ဒီဆန္ဒပြဝင်ရခဲ့တယ်။ဒါပေမဲ့လို့26ရက်နေ့မှာအဒီတွေးမြေကြတဲ့ပြစ်ခတ်နိုင်မှုဖြစ်ပြီးနောက်ပိုင်းမှာအားလုံးကသူတို့ရဲ့နာဝတနာဖာခေကစကားနဲ့မြေဝပီရမှုတိဆောက်နိုင်ခဲ့သူတို့ထိန်းနိုင်ခဲ့တယ်ပေါ့ဗျာ။ဒီဘက်မှာကြတော့နှစ်နှစ်တာကာလအတွင်းမှာတနတ်တင်နဲ့ပြစ်လိုက်တယ်။ဒါပေမဲ့လို့အဲ့ဒီဟာကသူတို့မြေဝပီဟာမှုကိုမထိန်းနိုင်မဲနဲ့လူငယ်တွေကလုံးဝပထမတော့သူတို့ဟိုဒီတွေးအေးသွားမလားဆိုသွေးမအေးသွားဘူးနောက်တစ်ခါသွေးကြောင်သွားမလားလို့ထင်တယ်သွေးမကြောင်သွားဘူးတစ်ခါထပ်ပြီးတော့ဘာထပ်လို့လဲသွေးကွဲအောင်ထပ်ပြီးဖန်တီးတယ်အဲ့တော့သွေးမကွဲအောင်လို့အခုချိန်မှာဒီဒေါ်လာကြီးကိုခံချက်ညီညီနဲ့ပဲဆက်ပြီးတော့ဟိုကျွန်တော်မြင်တယ်ဟိုသူ့ရဲ့မျက်နှာစာပေါင်းလုံးကနေပြီးတော့ဟိုတည်ရွေ့ရွေ့နဲ့တွားနေတယ်လို့တော့မြင်တယ်အဲ့အတွက်ကြောင့်ဟိုအဲ့ဒီပုံမှာတုံလူငယ်တွေရဲ့တုံ့ပြန်မှုဒီလုံးဝသွေးမအေးသွားတာသွေးမကြောင်သွားတာကိုကျွန်တော်ရှင်းရှင်းလင်းလင်းမြင်ရတယ်ဘာကြောင့်လဲဆိုတော့ကိုရတာဆန္ဒပြပွဲတွေဖြစ်ပြီးတော့ပြစ်ခတ်ဖြိုခွင်းခံခဲ့ရတဲ့2000ကျွန်ဒေါ်လာရေးနဲ့ဒီဘက်ကနှစ်နှစ်တာအထိကိုဒေါ်လာရေးရအဆင့်တစ်ခုပြီးတစ်ခုတက်လန်းနေတဲ့ဒီလူလူရဲ့တုံ့ပြန်အားကြီးပေါ့လူငယ်တို့ရဲ့တုံ့ပြန်အားကြီးကအလွန်အင်မတန်မှကြီးမားပြီးတော့ဒါဟာကျွန်တော်မြင်တယ်ဒေါ်လာရေးရဲ့အောင်မြင်ရအောင်မြင်ကြောင်းရဲ့ဒါဟိုတော့ချက်လို့လည်းမြင်တယ်ပေါ့နော်အဲ့လိုမျိုးလည်းကျွန်တော်မြင်နေရနောက်တစ်ချက်ကမြို့ဒေါ်လာရေးမှာဟိုဒေါ်လာရေးရဲ့အောင်ချင်းတရားဗာလဲလို့ကျွန်တော်နေနေပြောရင်ပူချင်းစာတရားပဲတစ်ချိန်လုံးကဟိုမြို့ပေါ်မှာနေတဲ့လူငယ်တော်တော်များများဟာတိုင်းရင်းသားဒေသတွေမှာဖြစ်တာရခိုင်ဒေသတွေမှာဖြစ်တဲ့ရက်ဆက်ရန်ကားမှုတွေလိုအင်ဂျာတွေပေါ်မှာရက်ဆက်ရန်ကားမှုတွေသူတို့အနေနဲ့ကတကယ်လို့မထင်ခဲ့ကြဘူးပေါ့နော်တကယ်ကိုကိုတိုင်းခေါင်းတွေကိုပြစ်တက်ခံခဲ့ရတဲ့လမ်းပေါ်တွေမှာကြုံတွေ့ခဲ့ရတဲ့ရန်ကားရက်ဆက်မှုကိုကြုံရတော့မှဒီဒေသတွေမှာတကယ်ဖြစ်ခဲ့ပါလားဆိုတဲ့ကိုချင်းသားတရားကိုရလာအဲ့မှာဘာဖြစ်လာလဲဆိုတော့အတွေးခေါ်အားဖြင့်မှာလူငယ်တွေကပြောင်းလဲသွားတယ်ငါတို့ဟာဒီစနစ်ဆိုးကိုဒီစနစ်ဆိုးရဲ့ဆိုးမွေအားလုံးလွတ်မြောက်ဖို့အတွက်ကအတူတူယုံရမယ်ဆိုတဲ့စိတ်တွေဖြစ်သွားတယ်။ဖိနှိပ်ခံနေရအတူတူပဲဆိုတဲ့ဒီအခြေခံကနေပြီးတော့တော်လန်ရေးမှာတွေးစီမှုတစ်ခုတော့ရသွားတာတော့အမှန်ပဲလို့ကျွန်တော်ယူ
။တစ်ဖက်မှာလည်းစစ်ကောင်စီကဒီရွေးကောက်ပွဲလမ်းကြောင်းကိုချပြထားတယ်။တစ်ဖက်မှာလည်းဒီ CRPH တို့ NUG တို့ကလည်းဒါလက်မခံမှုဆိုတာကိုလည်းဒါကန့်ကွက်ထားတယ်။ကိုစီတူမောင်တို့လူငယ်လွှတ်တော်အမတ်တအုပ်အနေနဲ့ကြတော့ပေါ့ဒီအခုတိုင်းပြည်ရင်ဆိုင်နေရတဲ့အခြေအနေမှာတကယ်ဟိုဖြည့်ရှင်းနိုင်မယ်ပေါ့နော်အဖြစ်နိုင်ဆုံးဖြည့်ရှင်းနိုင်မယ်လမ်းကြောင်းကိုဘယ်လိုမြင်လဲရှင
်ကျွန်တော်မြင်တာကတော့ဟိုရေဦးတော်လိုင်းရဲ့အန်နီမပန်းတိုင်းပေါ့နော်အန်နီမပန်းတိုင်းဘာလဲလို့မြင်တခုတည်းပဲဖက်ဒရယ်ပေါ့ဗျာဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးပေါ့အဲ့တော့ဖက်ဒရယ်ဒီမိုကရေစီလို့ပြောကြတဲ့အခါစီအုပ်စုဘက်ကအချမ်းဖက်စီအုပ်စုဘက်ကပြောတဲ့ဖက်ဒရယ်နဲ့ဒီတော့တော်လိုင်းရဲ့အတူကပြောတဲ့ဖက်ဒရယ်ဟာတိတိတတကွာချားတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဖက်ဒရယ်ဆိုတာဟာတစုံတဦးတစ်ဖွဲ့တပါတီရဲ့လက်ဝေခံမဟုတ်ဘဲနဲ့တကယ်ငါတို့ဒီပြည်ထောင်စုကိုအတူတူထူထောင်ကြတယ်ဆိုတဲ့စိတ်နဲ့ coming together စိတ်နဲ့ပေါ့နော်။ဒီသွားတဲ့ဖက်ဒရယ်ကိုတိုင်းရင်းသားတွေအားလုံးကလိုချင်တာဖြစ်တယ်။အဲ့တော့ဒီအချိန်မှာကျွန်တော်တို့လိုအပ်နေတာကကျွန်တော်အမြင်ပြောတယ်။အဲဒီရွေးကောက်ပွဲဆိုတာဟာလက်ရှိနိုင်ငံရဲ့ပြည်ထောင်ဖြစ်ရှင်နိုင်မယ်နည်းလမ်းမဟုတ်ဘူး။ကျွန်တော်တို့ကဆက်နှစ်ပြောင်းမှုသွားတာအုပ်ချုပ်မှုပြောင်းဖို့အတွက်စူးစမ်းနေတယ်ဒီဒေါ်လာရင်းမဟုတ်ဘူးအုပ်ချုပ်မှုပြောင်းဖို့အတွက်စူးစမ်းနေတဲ့ဒေါ်လာရင်းကိုရှင်းတယ်လीဝေကောက်ပွဲတစ်ခုဝင်လိုက်လို့ရှင်အုပ်ချုပ်မှုပုံစံပြောင်းရမယ်2010ခုနှစ်ကလိုမျိုးဒီအရက်သားအစိုးရတစ်ပိုင်းစီအုပ်ချုပ်ရေးနဲ့ဒီဟိုယူနီဖောင်းတွေပြောင်းတယ်အုပ်ချုပ်မှုပုံစံပြောင်းတော့ စနစ်တစ်ခုကိုပြောင်းဖို့အတွက်ကြိုးစားတာအဲ့ဒီတော့စနစ်တစ်ခုကိုပြောင်းနေဆိုတာဒီအဲ့ဒီစနစ်ပြောင်းမှုဟာဖက်ဒရယ်စနစ်ကိုဆိုလို့ပြောရင်ဖက်ဒရယ်စနစ်ဒီ2008ဖွဲ့စည်းပုံခြေကဥပဒေအောက်မှာလုံးဝမရနိုင်တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်2008အောက်ကဖက်ဒရယ်ကိုတော့မပြောဘဲနဲ့ကျွန်တော်တို့ဟာတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုရဖို့အတွက်သွားမယ်ဆိုတဲ့နိုင်ငံရေးရည်မှန်းချက်ထားရင်လည်းဒီအခုတိုင်းရင်းသားတွေအားလုံးရောတော်လိုင်းဟင်အားစုတွေအားလုံးရောရည်မှန်းချက်ပန်းနိုင်တယ်အတူတူချီတက်နေတယ်
အဲ့တော့ဟိုစစ်ကောင်စီဘက်ကပါဝင်လာဖို့အပိုင်းကိုကြတော့အတက်နိုင်ဆုံးပေါ့နော်အဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ကိုစီတူမောင်တို့ကဘယ်လိုမြင်လဲဘယ်လိုစဉ်းစားထားလဲရှင
်စစ်ကောင်စီဟာလူမနေရာမှာရှိတဲ့လူဖွဲ့ပြီးမှဆိုရင်စစ်တပ်ကမြန်မာပြည်နိုင်ငံရေးမှာပတ်သက်เสียအကြောင်းမရှိပါဘူးစစ်တပ်ဟာကာကွယ်ရေးဆိုတဲ့ခံစားမှာပဲပတ်သက်ရင်းနဲ့တိုင်းပြည်ရဲ့လူမနေရာမှာရှိတဲ့လူဖွဲ့တီတခုကိုတွားမှတာလေကျွန်တော်တို့တိုင်းပြည်ရဲ့အငြင်းညံမှာဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာခေတ်ဆက်ဆက်မငြင်းညံတဲ့ပြဿနာဟာလူမနေရာမှာမရှိတဲ့လူဖွဲ့တီဖြစ်နေလို့ပဲယူနီဖောင်းနေနဲ့ဝင်ထိုင်နေတဲ့တွတ်တော်ကြီးစစ်စစ်ယူနီဖောင်းနေနဲ့ဟာလာကျဲပွင့်နေကျဲခတ်နေနဲ့စစ်မြေပြင်မဟုတ်တဲ့နေရာမှာတွတ်တော်လူနေရာမျိုးမှာလာဝင်ထိုင်နေတဲ့လူဖွဲ့တီမဖြစ်ဖို့လိုအပ်တယ်အဲ့တဲ့ကြောင့်အနာဂတ်မြန်မာပြည်ရဲ့နိုင်ငံရေးမှာစစ်တပ်ဆိုတဲ့ institution တီနိုင်ငံရေးဆိုတဲ့အာဏာဆိုတဲ့နိုင်ငံရေးတဲ့မှာပါဝင်မှုမလိုဘူးအတိုင်းပြည်ကိုဟာလာကာကွယ်ရေးနဲ့ပြည်ပရန်ကာကွယ်ရေးဆိုတဲ့ကဏ္ဍမှာသူတို့ပါဝင်ရင်းနဲ့မှာတကယ့်ကိုလူမနေရမှာရှိတဲ့လူဖွဲ့တွေတခုပြန်လဲထူထောင်ရတာလေကျွန်တော်တိုင်းပြည်တွေဖြစ်ရှင်းရမယ်ဖြစ်တခု
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီတင်ပါအခုလိုအချိန်ပေးပြီးတော့ view မြန်မာပိုင်းကိုခြေချပေးတဲ့ကျေးဇူးတင်ပါတယ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမအောင်ရှင်နိုင်ပါ